ဖေဖော်ဝါရီလ၁ရက်နေ့ကစပြီးရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအနာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့လမ်းမော်ထွက်ဆန္ဒပြနေကြတာတွေဟာဒီကနေ့အထိရှိနေကြသေးပါနိုင်ငံအနှံ့ကနေရာဒေသအသီးသီးမှာဆန္ဒပြပြည်သူအလှအပေါင်းစုံကတော့ဆေးရနာသိမ့်မှုကိုစန့်ကျင်ရေးဖမ်းဆီးခံထားရသူတွေကိုအများဆုံးပြန်လို့ပေးဖို့ကိုတောင်းဆိုနေကြတာပါဒီဆန္ဒပြမှုတွေရဲ့အခြေအနေတွေကိုသတင်းမီဒီယာတွေအနေနဲ့တင်ဆက်ပေးတဲ့နေရာမှာစစ်တပ်ကိုရည်ညွှန်းတဲ့အသုံးအနှုန်းတွေပေါ်သတိပေးလိုက်တာပါသတင်းတွေမှာအာဏာသိမ်းစစ်အစိုးရဆိုတဲ့အသုံးအနှုန်းတွေကိုသတိပေးထားပြီးဆက်ပြီးသုံးနေမယ်ဆိုရင်ထုတ်ဝေခွင့်ပိတ်သိမ်းတဲ့အထိအေးအေးယူဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကမနေ့တုန်းကပြုလုပ်တဲ့အစည်းအဝေးမှာထည့်သွင်းပြောဆိုသွားတာပါအဲ့ဒီတည်းမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေတဆင့်မီဒီယာတွေနဲ့ပတ်သက်ပြီးကျင်းပအစည်းအဝေးတွေနဲ့အညီဆောင်ရွက်နိုင်မှုကိုထိမ့်သိမ်းကြမှတ်ဖို့ပြောထားပေမဲ့သတင်းမီဒီယာကောင်စီမှတာဝန်ယူထားသူတွေကတော့အာဏာသိမ်းစစ်ကောင်စီလက်ထက်မှာအများစုကနှုတ်ထွက်သွားပြီးဖြစ်ပါတယ်။ပြည်တွင်းသတင်းမီဒီယာတစ်ခုဖြစ်တဲ့မြစည်းမသတင်းဌာနကတော့အာဏာသိမ်းစစ်ကောင်စီစစ်ကောင်စီအာဏာသိမ်းစစ်အုပ်စုစစ်အုပ်စုစစ်အစိုးရဆိုတဲ့အသုံးအနှုန်းတွေကိုသာသတင်းတွေမှာထည့်သွင်းသုံးသွားမှာဖြစ်တယ်လို့အေရီယာချုပ်ဦးစိန်ဝင်းကပြောပါတယ်
။အခုဆန္ဒပြပွဲတွေသွားကြည့်လိုက်လေအဲအကုန်လုံးတွေ့ရမှာအာ military coup military coup ဆိုလဲဟာကြီးပဲနော်ဒါတွေကိုပဲတောက်လျှောက်တွေ့ရမှာအဲ့တော့ဒီပြင်ပမှာအဲ့လိုသုံးနေတာကိုကျွန်တော်တို့ကမသုံးမနဲ့ဖုံးကွယ်ထားလို့ရတဲ့ကိစ္စမှမဟုတ်ဘူးအဲ့ဒါဆိုရင်မီဒီယာမဟုတ်တော့မီဒီယာကအာတကယ်ပြင်ပမှာဖြစ်နေတဲ့ဟာကိုထင်ရမယ်လက်တွေ့ဘာတွေဖြစ်နေလဲဆိုတာကိုပြောပြရမယ်အမှန်တရားကိုပြောရမယ်နော်
ရုံးမြန်တန်ညာအခမဲ့လွှင့်နေတဲ့ line တွေထဲမှာသတင်းအသားပေးတဲ့မီဒီယာတခုဖြစ်တဲ့မြစီမာကတော့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးထုတ်လွှင့်ခွင့်ရဆိုင်ခံလိုက်ရပါတယ်
။ဥပဒေကြောင်းနဲ့ကြည့်မယ်ဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီစစ်ကောင်စီကိုအာဏာလွှဲပေးလိုက်တယ်ဟဲ့လား။အာဏာကိုထိန်းထိုင်းလိုက်တယ်ဒါမှမဟုတ်အခြေခံဥပဒေအရသူတို့ကပဲထိန်းသိမ်းတာမြောက်ပါတယ်ဆိုတဲ့ဟာကိုဆုံးဖြတ်ပေးတဲ့ခုံရုံးတို့တရားရုံးတို့မရှိဘူး။ကိုဘကိုကြည့်တဲ့ကိုဘကိုဆုံးဖြတ်ချက်ချအဲ့ဒါလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့အဲ့ဒီနောက်ကိုအဲ့ဒါကိုလိုက်နာဖို့ဆိုတဲ့ဟာကတော်တော်မမဖြစ်နိုင်တဲ့ကိစ္စပဲလေနော်မီဒီယာကတော့ကျွန်တော်တို့ကလွတ်လွတ်လပ်လပ်စဉ်းစားရတာပဲဟဲ့လားကျွန်တော်တို့ကဘာသာပြမဟုတ်ဘူ
းရုပ်သံအခမဲ့လွှင့်နေတဲ့ line တွေကထုတ်လွှင့်ွင့်ရဆိုင်ခံရတဲ့အထက်ဒီဝီဝီသတင်းဌာနနဲ့အပါအဝင်ဖြစ်ပါတယ်စကောင်စီဘက်ကမီဒီယာတွေပေါ်အသုံးနှုန်းသတိထားဖို့သတိပေးနေပေမဲ့ဒီဝီဘီသတင်းဌာနကတော့တိုက်ရဲမှုအတိုင်းသာစပီးရေးသားသွားမှာဖြစ်တယ်လို့သတင်းဒါရိုက်တာဦးခင်မောင်စိုးကပြောပါတယ်
။အဲကျွန်တော်တို့ကတော့ဒီ House Time အနေနဲ့ကတော့အနာသိန်းအစိုးရနဲ့အနာသိန်းခံတဲ့ Energy အစိုးရပေါ့ဒါပဲတုံ့တာလေဒါကတော့ကျွန်တော်တို့အနေနဲ့တော့တိတ်ကြောင်းလိုက်ဖို့မရှိပါဘူး။
အနာသိစ်အစိုးရဆိုတဲ့အသုံးအနှုန်းပေါ်မနေ့ကသတိပေးထားပေမဲ့သတင်းမီဒီယာတွေမှာဒီကနေ့ဖော်ပြချက်အရဆိုရင်တော့ဆေးအာဏာရှင်ဆေးအာဏာသိမ်းမှုအနာသိစ်အာဏာရှင်အနာသိစ်ကောင်စီလို့သာပုံဆွဲနေတာကိုတွေ့ရပါတယ်။လမ်းမထွက်ဆန္ဒပြသူတွေဘက်ကလည်းအနာရှင်အလိုမရှိအနာသိစ်အစိုးရအလိုမရှိဆေးအာဏာသိမ်းမှုအလိုမရှိဆိုတဲ့စကားတွေကိုသာရှေ့ရက်တွေကအတိုင်းကန့်ဆောင်ဆန္ဒပြနေကြသေးပါ။ဆရာနာသိန်းနာရဲ့နောက်ဆက်တွဲလမ်းမော်ဆန္ဒပြသူတွေရက်ွက်လုံးမျိုးကြီးတာဝန်ယူထားတဲ့ပြည်သူတွေအပါအဝင်အကြမ်းမဖက်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုစီဗီအမ်လုံဆောင်နေသူတွေကိုပါဖမ်းဆီးအရေးယူတာတွေဖြိုခွင်းမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေတာမကတည်ဆုံးခဲ့ရသူတွေလည်းရှိပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမနေ့တုန်းကမြန်မာအရေးဆွေးနွေးခဲ့တဲ့အထက်မြန်မာစစ်တပ်ရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့အပါအဝင်အကြမ်းဖက်တာတွေရပ်တန့်ဖို့ကိုလည်းထည့်သွင်းပြောဆိုခဲ့ကြပါတယ်ရှင်။